Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်ဇွန်လ29ရက်တောက်ကြနေညနေခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ kHz 11965 15565နဲ့10683တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေစီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင်
ကျွန်တော်အောင်လင်းဦးပါဒီကနေ့ညနေနားဆင်ရမယ့်သတင်းတွေမှာယူကရိန်းနဲ့ဥရောပသမဂ္ဂကြားလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်ရရှိတဲ့ပေါ်ရုရှားနိုင်ငံကမလူလားတဲ့သဘောထားတွေပြသခဲ့ပါတယ်မြန်မာသမ္မတဦးသိန်းစင်ရဲ့လေးရကြတရုတ်နိုင်ငံခီးစဉ်အစဖြစ်ဒီကနေ့မှာတော့တရုတ်သမ္မတနဲ့ဘေကျင်းမြို့တော်မှာတွေ့ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုတော့ကိုငင်းချမ်းနဲ့သူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်တဲ့င်းတွေနောက်ပိုင်းနားဆင်ရမယ့်ဆောင်းပါးတွေဓမ္မဆိုရင်တော့အစိုးရနဲ့တိုင်းရင်းသားတွေအကြားပြည့်ရဲ့ရေးဆွေးနွေးနေပေမဲ့ရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာဘာကြောင့်ပါလဲ။တခါမဟာချိုင်းဒေသကတရားမဝင်မြန်မာလုံသမားတွေအတွက်နေထိုင်လှုပ်လှုပ်ကင်ခွင့်ထိုင်းအစိုးရကမကြခင်ထုတ်ပေးတော့မယ်လို့ဆိုပါတယ်။ဒါကအရင်ထုတ်ပေးနေတဲ့ယာယီ passport နဲ့ဘာကွာချမှုရှိတယ်လဲဆိုတာနဲ့မဟာတန်တိဒုက္ခကြောင်းတိုက်နဲ့ဆက်ဆက်ပြီးတော့တရားစွဲခံထားရတဲ့တန်ဃာတော်တွေရဲ့အမှုဒီကနေ့ကြားနာပွဲနဲ့ပတ်သက်ပြီး
ခုနေမြင်သာစီခြင်းနဲ့ဘသူတရားတယ်ဘသူမျှတတယ်ဆိုတာကအစပေါ့တကယ်တော့ကျွန်တော်ဒီပင်လင်းပြောခွင့်မရှိဘူးဘာဖြစ်လို့လဲဆိုရင်ကျွန်တော်အဆုံးဖြတ်ချက်ကကျွန်တော်စစ်ခဲ့ကျွန်တော်အကြိုက်ဖြစ်နေ
တယ်ဒါတွေကိုအခုညနေမှာကြားဖို့ရှိပါတယ်ရှင်ဒီအကြောင်းတွေကိုအသေးစိတ်မပြောခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုငိမ့်ညန်းကကြေညာပေးပါမယ်ရှင
်ဘယ်ချင်းနိုင်ငံဘရက်ဆဲမြို့မှာဒီကနေ့လက်မှတ်ရေးထိုးသဘောတူညီလိုက်တဲ့ဥရောပသမဂ္ဂ EU နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အတွက်ယူကရိန်းအနေနဲ့တန်ဖိုးကြီးကြီးပေးခဲ့ရတဲ့အကြောင်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောလိုက်ပါတယ်ရုရှားနိုင်ငံကမလိုလားတဲ့သဘောထားတွေပြောဆိုခဲ့ပေမဲ့သဘောတူညီချက်ဟာသမိုင်းဝင်မဲ့အစီအစဉ်တစ်ခုဖြစ်နေလဲယူကရိန်းသမ္မတကပြောဆိုခဲ့တာပါဒီနေ့စာမိုင်းမှာယူကရိန်းသမ္မတဟောင်းဗစ်တာယန်နူကိုဗစ်ချ်ရာထူးကဖြုတ်ချခံခဲ့ရတဲ့အထိအခြေတင်ဖြစ်စရာတွေကြုံခဲ့ရတဲ့ကုန်သွယ်ရေးသဘောတူညီချက်ကြောင့်ယူကရိန်းနိုင်ငံသားတွေအတွက်ဥရောပနဲ့ရုရှားဘယ်သူ့ကိုသစ္စာခံမလဲဆိုတာအတင်းအကျပ်ရွေးချယ်ဖို့ဖြစ်ခဲ့ရတယ်လို့လဲရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ယူကရိန်းမှာရေရှည်ပစ်ခတ်ရဲ့ဆေးရဖို့အတွက်ယူကရိန်းအာဏာပိုင်နဲ့ခွက်တွေလူလာသူတွေကြားဆွေးနွေးဖို့လိုအပ်တယ်လို့လည်းရုရှားသမ္မတကပြောဆိုခဲ့တာပါ။ EU နဲ့ကုန်သွယ်ရေးသဘောတူညီချက်ရယူမဲ့အစီအစဉ်ကြောင့်ရုရှားလူလာသူတွေရှိရာခရိုင်းမီးယားကျွန်းဆွယ်ဒေသကိုရုရှားနိုင်ငံပိုင်ဖြစ်သွတ်သွင်းလိုက်တဲ့အထိကြုံခဲ့ရတယ်လို့နိုင်ငံရေးပြည်ထနာတွေကြီးထွားလာရကနိုင်ငံရှေ့ပိုင်းမှာယူကရိန်းတပ်ဖွဲ့တွေနဲ့ရုရှားလူလာသူခွက်တွေသမားတွေကြားတိုက်တွန်းရုံတက်ခိုက်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဒီဝင်ပြစ်ခတ်ရဆေးဒီကနေ့ဆုံးသတ်မဲ့အချိန်မှာပဲပြစ်ခတ်တွေကနေထွက်ပြေးလာရတဲ့ဒုက္ခသည်တွေကအထောက်ပိုးတွေအပြည့်တင်ဆောင်လာတဲ့ကားတွေနဲ့ရုရှားနယ်စပ်မှာမနေ့တုန်းကတန်းစီဆောင်ဆိုင်နေခဲ့ကြတဲ့အကြောင်းမျက်မြင်တွေ့သူတွေကပြောဆိုခဲ့ကြတာပါကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကတော့လူပေါင်း300,000ကျော်ယူကရိန်းနိုင်ငံကနေရုရှားနိုင်ငံကိုထွက်ပြေးခဲ့ကြတယ်လို့9,400ကလည်းပြည်တွင်းဒုက္ခသည်တွေဖြစ်ခဲ့ကြရတဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်
အီရန်နိုင်ငံရဲ့ထိပ်တန်းရှိရဘာသာရေးခေါင်းဆောင်ကြီးကခေါင်းဆောင်အစ်စ်ကိုအင်္ဂါနေ့အပြီးရွေးဖို့နိုင်ငံရေးအဖွဲ့တွေကိုတိုက်တွန်းလိုက်တဲ့အတွက်အီရတ်ဝန်ကြီးချုပ်နိုအီအယ်မာလီကီကို PR တွေတိုးလာနေပါတယ်။အီရတ်ရဲ့ဆူနီလူနည်းစုပါဝင်ဖို့အစိုးရအစ်စ်ကိုအီရတ်ရဲ့အစ်စ်ရွေးချယ်တင်မြှောက်ခံရတဲ့ပါလီမန်အစ်စ်ကဖွဲ့မယ်လို့လူအများကမျှော်လင့်နေတာပါ။မစ္စတာမာလီကီအနေနဲ့ရှိရမဟာမိတ်အချို့ဆုံးရှုံးနေပါတယ်။ခဏိမှာပဲဘာသာရေးခေါင်းဆောင်ကြီးအလီအယ်စစ်စတနီကဝင်းကြီးချုပ်အသည့်တမရအသည့်လွှတ်တော်ဥက္ကဋ္ဌအသည့်ဖွဲ့ဖို့အင်္ဂါနေ့အပြီးဖွဲ့ဖို့ပြောလိုက်ပါတယ်ဝင်းကြီးချုပ်ကဖွဲ့စည်းပုံကိုစန့်ကျင်မဲ့ဧပြီလ30ရွေးကောက်ပွဲရလဒ်ကိုစန့်ကျင်တယ်လို့ဖြစ်သွားမယ်လို့ပြောပြီးရွေးကောက်ပွဲအရေးပေါ်အစိုးရဖွဲ့ဖို့ညှင်းဆန်ထားတာပါမစ္စတာမာလီကီရဲ့အနာဂတ်နဲ့ဆွန်နီအစွန်းရောက်တွေကိုဘလို့ရင်ဆိုင်မလဲဆိုတာကိုဆော်ရီအာရေဗီယာဘုရင်အဗ်ဒူလာနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအကြောင်းအရာတစ်ခုအနေနဲ့ကနေ့မှဆွေးနွေးခဲ့ပါတယ်
စီရင်နေငါလဲလက်သဘောထားရှိသူလက်နက်ကင်တိုက်ခတ်နေတဲ့ကတချို့ကိုလက်ကျင့်တင်ကြပြီးလိုအပ်တဲ့ပစ္စည်းကိရိယာတွေထောက်ပံ့ပေးနိုင်ရေးဒေါ်လာ3,930ခွင့်ပြုဖို့အမေရိကန်လွှတ်တော်ကိုသမ္မတအင်ဂျီရောကတောင်းခံထားပါတယ်ဒီငွေတွေကိုတော့စီးရီးယားလူလူကိုကာကွယ်ပေးဖို့သဘုံတွေတင်းကျုပ်ထားတဲ့နယ်မြေတွေမှာတည်ငြိမ်မှုရှိဖို့နဲ့အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုအန္တရာယ်ကိုရင်ဆိုင်နိုင်ဖို့ကြိုးပမ်းရမှာသုံးဆမှာဖြစ်တယ်လို့လည်းအမေရိကန်မြူသားလူညွေးကောင်စီပြောခဲ့ရသူကိုက်တလင်းဟေရန်ကပြောဆိုခဲ့တာပါစီရီးယားစစ်တပ်ကအလက်ပိုမြို့မှာလေကြောင်းကနေအပြင်းထန်ထိုးစစ်တွေဆင်နွှဲနေချိန်မှာပဲအကူအညီတောင်းခံချက်ထွက်ပေါ်လာတာဖြစ်ပါတယ်တက္ကသိုလ်မှုတွေကြောင့်သဘုံတွေထက်အယက်သားအများပြားထိခိုက်မှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောဆိုခဲ့ကြတာပါအမေရိကန်ကတော့စီရီးယားပြစ်ခတ်ကိုစီးရီးယားဖြေရှင်းလို့မရနိုင်ဘူးလို့လက်ခံထားပေမဲ့အခုတောင်းခံတဲ့ငွေကြေးအကူအညီတွေကိုတော့ သမရပရှယ်အဆက်အစိုးရရဲ့တိုက်ခိုက်မှုတွေကနေလူလူအနေနဲ့ခုခံကာကွယ်ရမှာအသုံးဝင်နိုင်တယ်လို့ပြောဆိုထားတာပါ CIA ပြည်ပကအတွဲမှာတားကောင်ဖြစ်နေကြတဲ့သူတွေအတွက်လိုအပ်တဲ့အကူအညီတွေပေးရရေးမှာအစိုးရကဟန်တားတွေလုပ်နေတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးအစီအစဉ်ရဲ့အကြီးအကဲဖြစ်သူ Vladimir Amos ကလွန်ညွန်ရေးကောင်စီကိုပြောဆိုထားတာပါ
ဥရောပကော်မရှင်ရဲ့အကြီးအကဲအသစ်ရွေးချယ်ဖို့အတွက်ဥရောပ EU အဖွဲ့ဝင်နိုင်ငံကခေါင်းဆောင်တွေဟာဘရက်ဆဲမှာနှစ်ရက်ကြာဆွေးနွေးနေကြပါတယ်။လူဇင်ဘတ်ဝန်ကြီးချုပ်ဟောင်းယွန်းကလောင်ဒီယာယွန်ကာရွေးချယ်ခံရမယ်လို့လူအများကမျှော်လင့်ထားပါတယ်။ဒါပေမဲ့မစ္စတာယွန်ကာဥက္ကဋ္ဌဖြစ်လာမယ့်အရေးကိုဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဆန့်ကျင်ပြီးဒီအဖွဲ့အစည်းကိုရှေ့ဆက်သွားအောင်ဦးဆောင်နိုင်မဲ့သူမဟုတ်ဘူးလို့ပြောသွားပါတယ်။မစ္စတာကင်မရွန်ကိုဒီကိစ္စနဲ့ပတ်သက်ပြီးထောက်ခံသူအနည်းငယ်သာရှိပေမဲ့သူကတော့မစ္စတာယွန်ကာကပြုပြင်ပြောင်းလဲမှုလုပ်နိုင်တဲ့စိတ်ဓာတ်နဲ့ထောက်ပံ့နိုင်တာမရှိဘူးလို့ပြောပါရယ်မစ္စတာကင်မရွန်ရဲ့ဒီလိုဆန့်ကျင်မှုဟာယူရောပယူရိုငွေကြေးစနစ်ကိုမတုံးတဲ့ဗြိတိန်အနေနဲ့ဥရောပသမဂ္ဂကထွက်သွားမလားဆိုပြီးစိုးရိမ်နေကြပါရယ်ပထမကမ္ဘာစစ်ဖြစ်ခဲ့ရတဲ့ရာစုနှစ်အထိမ်းအမှတ်အတွက် EU ခေါင်းဆောင်တွေကကြာတာဗရေးနေကလေးက E-Press Belgium မှာတွေ့ဆုံခဲ့ကြပါရယ်ဆာရာယေဗိုမှာလှုပ်ကြံခံရတဲ့အင်ရှေ့မင်းသား Franz Ferdinand အသက်ခံရတဲ့အနှစ်တရာမပြည့်ခင်နှစ်ရက်အလိုမှာ Manning Gate အထိမ်းမှတ်နေရာမှာအခမ်းအနားပြုလုပ်ခဲ့ပါတယ
်။ VOA American တာညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line meter 16 kHz 10953 line meter 19 kHz 15555 line meter 25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရယ်မြန်မာသမ္မတဦးသိန်းစင်ရဲ့လေးရကြာတရုတ်နိုင်ငံခီးစဉ်ဒီကနေ့စတင်ရမှာတော့တရုတ်သမ္မတပါဝင်အစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါရယ်တရုတ်သမ္မတရှီဂျင်းဖင်ပါဝင်တရုတ်အစိုးရတာဝန်ရှိတွေနဲ့ဘေကျင်းမြို့တော်မှာတွေ့ဆုံရမှာတော့နှစ်နိုင်ငံဆက်ဆံရေးတွေတိုးတက်အောင်ဆောင်ရွက်မှာဖြစ်တဲ့အကြောင်းသမ္မတဦးသိန်းစင်ကပြောဆိုခဲ့တာ
ပါအဲ့တော့ဒီကနေ့ကျွန်တော်ရဲ့ဒီတရုတ်ပြည်သူသမ္မတနိုင်ငံကိုလာရောက်တဲ့အထက်ကရွေးချက်ကလည်းနိုင်ငံခြားမှာကျွန်တော်တို့တည်ရှိနေတဲ့ချစ်ချင်နဲ့ပူပေါင်းဆောင်ရွက်ရေးကိုပုံမှုပြီးတော့ခိုင်မြဲစေဖို့အတွက်ပဲဖြစ်ပါတယ်
။မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေလှုပ်ဆောင်လာရကအနောက်နိုင်ငံတွေကဆက်ဆံနေများလာတာနဲ့အမျှတစ်ချိန်ကမြန်မာအစိုးရတွေပေါ်နိုင်ငံရေးစီးပွားရေးရဩစာညောင်းတယ်လို့အများကမြင်ကြတဲ့တရုတ်နိုင်ငံနဲ့ဆက်ဆံနေပေါ်ရက်ခက်လာလိမ့်မလားဆိုပြီးတွက်ဆမှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းခီးစဉ်ကိုဖိတ်ကြားခဲ့တဲ့တရုတ်သမ္မတရှီဂျင်းဖင်ကတော့နိုင်ငံငံခြားဆက်ဆံရေးတွေကိုထိမ့်သိမ့်မှုပြောဆိုခဲ့တာပါ
新形势下呢，我们应该啊，从两国人民的根本和长远利益出发。
表来来的千里奥马，那南安石龙队也是九溪人民积极引领目的队，满干的南疆队，十来天天都阿马皮得叫，丢他们那个表述给他皮巴的，他们老天生意，丢南安溪人队，丢印第安人民，满南安家。年轻时候对现在的产业面，我也按你角色比比，十年内的那个年龄嘛，前半面北京有个看哪里过来，都要欧马吧。你嘛需要几个比，台湾有比呢？咱们老对生呀，那趟十多公里没了嘛，第二年我不他妈从前都要开的路，那趟十年内那趟十多公里的嘛嘞，工作人员呢，孤单养活一生呀，别为了你那个那个都要用，第二年我都要开五百嘞。
အိန္ဒိယတောင်ပိုင်းမှာအစိုးရပိုင်းတန်းငွေပိုက်လိုင်းတစ်ခုပောက်ခွဲမှုဖြစ်ခဲ့တဲ့အတွက်လူ14ယောက်သေဆုံးပြီး15ယောက်ဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာအရာရှိတွေကပြောပါရယ်အန္ဒရာပရဒေ့ရှ်ပြည်နယ်အရှေ့ဂေါတာဗာရီဒေသမှာရှိတဲ့အိန္ဒိယဂတ်စ်ကုမ္ပဏီရဲ့ပိုက်လိုင်းမှာပောက်ခွဲမှုဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါရယ်ဒီကနေ့တောက်ကြနေမနက်ပိုင်းမှာဖြစ်ခဲ့တဲ့ပောက်ခွဲမှုကြောင့်မီးတောက်ကြီးတွေထွက်ပေါ်ခဲ့ပြီးအနီးအနားခြေရွာကနေအိမ်တွေလောင်ကျွမ်းခဲ့ရပါတယ်တန်းငွေပိုက်လိုင်းဘာကြောင့်ပောက်ခွဲခဲ့တယ်ဆိုတာတော့မသိရသေးပါဘူးပောက်ကွဲမှုကြောင့်အသက်ဆုံးရှုံးခဲ့ရတဲ့မိသားစုတွေနဲ့ထပ်တူဝမ်းနည်းရပါကြောင်းအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီကပြောပါရယ်စွန့်ရင်ဝန်ကြီးနဲ့အတူတခြားအရာရှိတွေကိုလည်းသူစကားပြောဆိုခဲ့ပြီးအခင်းဖြစ်ပေါ်တဲ့နေရာမှာအကူအညီတွေချက်ချင်းပေးသွားဖို့ညွှန်ကြားခဲ့တဲ့အကြောင်းလဲသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာအိန္ဒိယဝန်ကြီးချုပ်ကရေးသားထားပါရယ်ခုလအစောပိုင်းတုန်းကလည်းစစ်တကောင်းပြည်နယ်အလဲပိုင်းကအစိုးရပိုင်းတမ်မနီဆက်ယုံတစ်ခုမှာအစိတ်ရှိတဲ့ gas တွေယိုစိမ့်မှုကြောင့်လူ6ဦးသေဆုံးခဲ့ရပါသေးတယ်
နီပေါ်နိုင်ငံဝန်ကြီးချုပ်ဟာအဆုတ်ကင်ဆာရောဂါစတင်ခန်းစားနေရပြီးအမေရိကန်ပြည်အောင်စုနယူးယောက်မြို့ကဆေးရုံတစ်ခုမှာဓာတ်ရောင်ခြေကုသမှုခံယူဖို့စီစဉ်နေတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်စလိုဝန်ကက်တာရင်အထိမ်းအမှတ်ကင်ဆာဌာနမှာ နီပေါ်ဝန်ကြီးချုပ်ဆူရှိကိုရီယာလာကုသမှုခံယူမဲ့အစီအစဉ်ဟာသတင်းနှစ်ပတ်အတွင်းမှာပြီးစီးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုခဲ့တာပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလကနီပေါ်အစိုးရအကြီးအကဲတာဝန်စတင်ယူခဲ့တဲ့ဝန်ကြီးချုပ်ဟာပုံမှန်စစ်ဆင်မှုတွေပြုလုပ်ဖို့နယူးယောက်မြို့ကိုတက်ရောက်ခဲ့တာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ကိုရီယာလာဆိုရင်တော့သူ့မိသားစုအတွင်းမှာ၄ယောက်မြောက်ဝန်ကြီးချုပ်တာဝန်ယူခဲ့သူတူဖြစ်ပြီးနီပေါ်နိုင်ငံမှာအချိန်တော်ကြာမြင့်နေပြီဖြစ်တဲ့အခြေခံဥပဒေကိုပြီးသက်အောင်ရေးဆွဲဖို့ကတိပြုထားသူလည်းဖြစ်ပါတယ်။
ကမ္ဘာ့ဗလာဘလုံးပွဲရဲ့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုစနေနေ့မှာတောင်အမေရိက၄သင်းနဲ့စပြီးကစားကြမှာဖြစ်ပါတယ်။ကမ္ဘာ့ဖလားချန်ပီယံ၅ကြိမ်ဖြစ်ခဲ့တဲ့ဘရာဇီးကချီလီနဲ့ကစားမှာဖြစ်ပြီးကိုလံဘီယာအသင်းကဥရုဂွေးအသင်းနဲ့ကစားမှာဖြစ်ပါတယ်။ဂျာမနီကအယ်ဂျီးရီးယားနဲ့တလင်းနာလေးမှာကစားမှာဖြစ်ပြီးအမေရိကန်ကဘယ်ဂျီယံနဲ့အင်္ဂါနေ့မှာကစားမှာဖြစ်ပါတယ်။မနေ့ကကစားတဲ့ပွဲစဉ်တွေမှာဂျာမနီကအမေရိကန်ကိုတကိုးကိုးမရှိနဲ့နိုင်ခဲ့ပြီးပေါ်တူဂီကဂါနာကို၂ဂိုးတကိုးနဲ့နိုင်ခဲ့ပါတယ်။အမေရိကန်နဲ့ပေါ်တူဂီလေးမှတ်စီအမှတ်တူနေပြီးဂိုးကွာခြားချက်အရအမေရိကန်ကဒုတိယအဆင့်ကိုတက်သွားတာပ
ါ။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုငိမ့်ချန်ကြီးညာပေးခဲ့တာဖြစ်ပါလေရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်။ဒီညနေတော့မဟာတန်တိဒုက္ခကြောင်းတိုင်းနဲ့ဆက်ဆက်တဲ့တန်ဃာတော်တွေရဲ့အမှုကြားနာပွဲသတင်းကိုကြည့်အောင်ပါရှင်။မဟာတန်တိဒုက္ခကြောင်းတော်ညင်းပွားမှုနဲ့ပတ်သက်ပြီးတော့တရားရင်ဆိုင်နေရတဲ့တန်ဃာ၅ပါးရဲ့အမှုကြားနာပွဲဟာပွင့်လင်းမြင်သာတဲ့အများသိရှိကြားနာခွင့်ရတဲ့တရားခွင်မျိုးဖြစ်တဲ့လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းကိုနိုင်ကပြောဆိုလိုက်ပါတယ်။ဆွဲချက်တင်ခံထားရတဲ့တန်ဃာတော်တွေကိုဒီကနေ့ဒုတိယအကြိမ်တာမွေတရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပြီးတော့ဒီကနေ့ကြားနာဆေးပွဲမှာတရားလိုကိုပဲအဓိကစစ်ဆေးခဲ့တာကြောင့်ကြံတဲ့စစ်ဆေးမှုတွေလှုပ်ဖို့အတွက်တတိယကြိမ်ရုံးချင်းကိုရှေ့လာမဲ့သတင်းပတ်တောက်ကြနေမှာပြန်လည်ချင်းဆူခဲ့ပါတယ်။အပြည့်စုံကိုတော့တရားရုံးတော်အထိကိုတိုင်သွားရောက်သတင်းယူခဲ့တဲ့ရန်ကုန်ခြေစိုက် VOA သတင်းတော်ကိုစီသူကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မဟာတန်တိဒုက္ခကြောင်းတော်ငင်းပွားမှုနဲ့ဆွဲချက်တင်ခံထားရတဲ့တန်ဃာတော်၅ပါးကိုဒီကနေ့ဇွန်လ28ရက်နေ့မှာဒုတိယအကြိမ်ဖြစ်ရုံးထုတ်စစ်ဆေးခဲ့ပါတယ်။ဒီကနေ့ရုံးချင်းမှာတော့တရားလူကပဲအဓိကထားစစ်ဆေးခဲ့တာဖြစ်တယ်လို့တန်ဃာတော်တွေကမိန့်ပါတယ်။လာမယ့်ဇူလိုင်လ4ရက်နေ့မှာတော့ထပ်မံစစ်ဆေးဖို့ရုံးချင်းပေးထားတယ်လို့လည်းဆွဲချက်တင်ခံထားတဲ့အင်္ဂလန်ဆရာတော်ဦးဒရာကတရားရုံးတော်ကအထွတ်မှသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးတော့အခုလိုမိန့်ကြားပါတယ်။
ဘုန်းကြီးတို့ဒီအမှုကဟိုတကယ်ကိုမှသာသနာနဲ့သက်ဆိုင်တဲ့အမှုကြီးဖြစ်နေတယ်။သာသနာတော်ကြီးတစ်ခုလုံးနဲ့လည်းသက်ဆိုင်တယ်။ကိုယ်မှနိုင်ငံမှာမြင့်ဆုံးရတယ်။တန်ဃာတော်၅သိန်းနဲ့လည်းသက်ဆိုင်တယ်။အမှုကြီးဖြစ်ပါတယ်။အဲ့တော့တမျိုးသားလုံးကလည်းပဲစိတ်ဝင်စားနေတယ်ဆိုတာခွန်ကြီးတို့သိပါလေ။ဒါကြောင့်ခွန်ကြီးတို့ကလည်းပဲအမှုစစ်တဲ့နေရာမှာတကယ်ရဲ့အမှုအမှန်ကိုပေါ်လာအောင်စစ်ဖို့ရန်အတွက်ညှိကြည့်ပါလေ။သူတော့သက်သေတွေရောတရားလူတွေရောတရားခံတွေရောစသည်ဖြင့်ဒါတွေကိုသေးသေးချာချာကိုမဲမလိုက်ဖဲနဲ့အမှန်တရားတွေပေါ်အောင်စစ်နိုင်ဖို့ဆိုတာဟာအမတန်မှအခွင့်အရေးဟာရပြည့်ပါလေ။ဒါကြောင့်တရားတွေကိုဖြည်းဖြည်းစည်းစည်းနဲ့ဟိုဆက်ရမှာဖြစ်တဲ့အတွက်ကြောင့်ခွန်ကြီးတို့ကိုအခုလာမယ်လေရနေ12နှစ်တိတိပါမဖြစ်ဘူးဘုန်းကြီးတို့ပြန်လဲစစ်စေးဦးမှာဖြစ်ပါတယ်အခုဒီနေ့စစ်တာကတော့အဲတရားလိုပဲစစ်နေတာဖြစ်တဲ့လို့ကြောင့်တရားလိုအပြင်အဲတက်တည်ပေါ့တရားလိုရဲ့တက်တည်ဒီကိုလည်းပဲစစ်ဦးမှာဖြစ်ပါတယ
်ဂျွန်လ13ရက်နေ့ကပထမဆုံးအကြိမ်ရုံးထုတ်ခဲ့စဉ်ကတန်ခါ5ပါးကိုလူဝတ်လဲစေခဲ့ပြီးတော့ရုံးထုတ်ခဲ့ပြီးမြဲဒီကနေ့မှာတော့ချွင်းချက်အနေနဲ့သင်္ကန်းယုံစီခဲ့ပြီးတော့ရုံးထုတ်ခဲ့တာဖြစ်ပါတယ်ဒီကနေ့ဆင့်ခေါ်ခဲ့တဲ့ရုံးချင်းကိုကြားနာသူတွေအဖြစ်လာရောက်ခဲ့တဲ့88မျိုးဆက်ပွင့်လင်းလူအဖွဲ့စည်းကကိုမင်းကွန်နိုင်ကတော့တရားခွင်မှာကိုယ်တိုင်ကြားနာခဲ့ရတဲ့အတွေ့အကြုံတွေကိုအခုလိုပြောပြပါရစေ
။အခုဒီနေ့တရားရုံးလို့ခါပြောပေါ့။ကျွန်တော်တော့နားထောင်ခဲ့ရခဲ့တယ်။နားထောင်ခဲ့ရခဲ့ပြီ။ကျွန်တော်စိတ်ထဲမှာဘာဖြစ်လာလဲဆိုတော့သတင်းသမားတွေကိုအင်မတန်နားထောင်စီခြင်းနဲ့စိတ်တွေတဖွာဖွာဖြစ်လာတယ်။ဘာဖြစ်လို့ဒီလောက်ကြီးကျယ်တဲ့အမှုကိုဒီလောက်ကျင်းတဲ့ရုံးကားလေးထဲမှာဘာဖြစ်လို့စိတ်လဲဆိုတာကျွန်တော်စဉ်းစားမိတယ်။အဲ့တော့ဟိုပွင့်လင်းမြင်သာစီခြင်းနဲ့ဘယ်သူတရားတယ်ဘယ်သူမျှတတယ်ဆိုတာကအစပေါ့။တကယ်တော့ကျွန်တော်ဒီပင်လင်းပြောခွင့်မရှိဘူးဘာဖြစ်လို့လဲဆိုရင်ကျွန်တော်အဆုံးဖြတ်ချက်ကကျွန်တော်စိတ်ကကျွန်တော်အကြိုက်ဖြစ်နေတယ်သတင်းသမားအများစုနားထောင်သင့်တယ်လို့ပဲကျွန်တော်ပြောချင်တယ်အဲ့တော့ဒီခုကျွန်တော်ကြုံတာကငါဘာကြုံတာလဲဆိုတော့ဆွဆွဲခံရတဲ့ဘက်ကရှေ့နေတွေကနေပြီးတော့တရားစွဲတဲ့ပုံကိုပြန်ပြီးတော့မေးတဲ့မေးခွန်းတွေအဲ့ဒါတွေကခင်ဗျားတို့အနေနဲ့အမှန်တားနားထောင်သင့်တယ်လို့ကျွန်တော်ထင်တယ်ပြန်ဖြေဆိုတဲ့အချက်တွေကလည်းခင်ဗျားတို့သတင်းသမားတွေရောက်ရထိုက်တယ်လို့ကျွန်တော်ထင်တယ်အဲ့တော့ဒီတရားရုံးဟာတပြည်လုံးသာမကတကဘာလုံးသာစိတ်ဝင်စားနေတဲ့ကိစ္စဖြစ်တဲ့တဲ့ကြောင့်ဒီထက်ပိုပြီးတော့အများနားထောင်နိုင်အောင်ကြေပြန့်အောင်တော့လုပ်ပေးတဲ့တယ်လို့ကျွန်တော်ထင်တယ် အဲ့တော့ဆက်ပြီးတော့နောက်ဆုံးအဆုံးသတ်မှာတော့တကယ်တရားမျှတမှုရှိမရှိဆိုတာကျွန်တော်တို့ကြည့်ရမယ်။တရားမျှတမှုမရှိတဲ့ဆုံးဖြတ်ချက်တွေဖြစ်လာပြီဆိုရင်နောက်ထပ်ယဟန်ပြည်သူတွေရဲ့မကျင့်တတ်မှုတွေကပိုပြီးတော့များလာမယ
်။ဒီကနေ့ဇွန်လ29ရက်နေ့ဒုတိယအကြိမ်ယုံထုတ်ဆင်မှာတော့သာသနာရေးကတာဝန်ရှိသူအချုပ်တရားလိုအဖြစ်လာရောက်ထွက်ဆိုခဲ့ပါတယ်။ယုံတော်ရှိမှာတော့တန်ဃာတော်အချုပ်အပြင်လူပုဂ္ဂိုလ်အများပြားလာရောက်ပြီးတော့ဆောင်းဆိုင်နေခဲ့ကြတာပါ။တတိယအကြိမ်ယုံချင်းကိုတော့လာမယ့်ဇူလိုင်လ4ရက်နေ့နေ့လယ်12နာရီမှာချိန်ဆထားတာလည်းဖြစ်ပါတယ်။မဟာတန်တိဒုက္ခကျောင်းတော်ဟာတန်ခမဟာနာယကအဖွဲ့နဲ့ပြည်နှံဆရာတော်ဦးပညာဝန္တတို့အကြားပိုင်ဆိုင်မှုအငင်းပွားနေခဲ့တာဖြစ်ပြီးတော့ဇွန်လ10ရက်နေ့မှာတော့ယာယီသတင်းသုံးနေတဲ့အင်္ဂလန်ဆရာတော်ဦးဥဒရအပါအဝင်တန်ခ5ပါးကိုအင်အား3ဖမ်းဆီးခေါ်ဆောင်လူဝတ်လဲစေခဲ့ပြီးတော့ကျောင်းတော်ကိုလည်းချိတ်ပိတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုစီသူသတင်းပေးပို့ခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အပြစ်ရရေးနှစ်ဖက်ဆွေးနွေးနေချိန်ဖြစ်ပွားနေတဲ့ရှမ်းပြည်နယ်တွင်ကတိုက်ပွဲအခြေအနေတွေကိုကြားရဖို့ရှိပါတယ်ရှင
်။သွားရရှင်ခင်ဗျာ။မြန်မာနိုင်ငံမှာအဂရိလိုက်စားမှုတိုက်ဖြည့်ရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်ဘာတွေလှုပ်ဆောင်သင့်တယ်လို့ထင်ကြပါသလဲ။ကိုယ်နဲ့မျက်နှာကြောမတည့်တဲ့သူတွေကိုဖြုတ်ထုတ်အရေးယူရတဲ့ကိစ္စမှာဒီလိုအဂရိလိုက်စားမှုဆိုင်ရာဥပဒေလက်ပိလိုက်မှုဆိုင်ရာဥပဒေတွေကိုအသုံးချနေတဲ့ဆိုရင်တော့ဒါဟာမှန်ကန်တဲ့လုပ်ရလားဆိုတာအခုလာမယ့်စနေရတိုက်ရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးရအောင်ပါသောရရှင်ခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 2323255554 fax နံပါတ် 2323255552 ဖြစ်ပါတယ်။email လိပ်စာကတော့ burmese@vnews.com ဖြစ်ပါတယ်။တိုက်ပွဲမဆွေးနွေးနိုင်သူတွေဆွေးနွေးရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။သောရရှင်တွေအနေနဲ့မနေ့ပြန်ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ထပ်မံတိုက်တွန်းပါရစေရှင်။VOA ကနေတောက်ကြနေညနေခင်းအစီအစဉ်တွေကိုညနေ9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကြနေသေးတဲ့မြန်မာသတင်းဆောင်မတွေကိုဆက်ပါမယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ကြားတိုက်ပွဲတွေမဖြစ်ဖို့ညှိနှိုင်းဆွေးနွေးနေချိန်မှာပဲရှမ်းပြည်မြောက်ပိုင်းကျေးတိမြို့နယ်တွင်မှမနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နမ်ခန်းနဲ့မမ်တုံမြို့နယ်တွေအတွင်းမှာပလောင်လက်နက်ကင်တပ်ဖွဲ့နဲ့အစိုးရတပ်တွေကြားစစ်တပ်ရင်းနေ့တရက်ထဲမှာတင်တိုက်ပွဲ၄ချိန်ထိဖြစ်ပွားခဲ့တာပါ။ဒီလိုတစ်ဖက်မှာအပြစ်ခတ်ရစဲရေးဆွေးနွေးနေချိန်တခြားတစ်ဖက်မှာရှမ်းပြည်နယ်တွင်အခုလိုလက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့အထွေထွေအတွင်းရေးမှူးစက်ကွန်ဆိုင်ခေါင်းဆောင်တဲ့အဖွဲ့ဟာဒီလဒုတိယပတ်ကမိုင်းရှူးမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒူအိုကထဦးအောင်မင်းဦးသိန်းစော်တို့နဲ့နေပြည်တော်မှာဆွေးနွေးခဲ့တဲ့26ရက်နေ့မှာပဲနှစ်ဖက်တပ်တွေကြားတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့တာပါမနေ့ကဖြစ်ပွားတဲ့တိုက်ပွဲကတော့ကျေးသီးမြို့နယ်ဝမ်ဖာဆောင်တံတားမှာတပ်ဆွဲထားတဲ့ရှမ်းတပ်ဖွဲ့ကိုအစိုးရတပ်ကတိုက်ခိုက်ခဲ့တဲ့နောက်ရှမ်းတပ်ဖွဲ့ကအစိုးရတပ်အခြေစိုက်တဲ့ဝမ်ကတ်ရွာကစစ်စခန်းကိုပြန်လည်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။မနေ့ကနဲ့ဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုတော့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့အထွေထွေအတွင်းရေးမှူးစက်ခွန်ဆိုင်ကအခုလိုပြောပါတယ်။မနေ့ကတော့
အဲ့လိုကျွန်တော်တို့ဒီစခန်းကိုသူတို့ကလက်နက်ကြီးတွေနဲ့ပစ်တယ်လည်းကြည့်ရင်လည်းစပြီးဝိုင်းလာဝိုင်းတာပေါ့ဗျာဝိုင်းပတ်လာတာပေါ့နော်တက်ထိုးမဲ့ပုံမျိုးလို့တော့ပေါ့စစ်တပတရားရဒါပေမဲ့ပြစ်ချက်ခတ်ချက်တော့လုတ်တော့ပေါ့ဆိုတော့ကျွန်တော်တို့ကလည်းသူတို့ကိုမနေ့ကကျွန်တော်တို့လည်းနောက်ပတ်တယ်အရောပေါ့နော်မနေ့ကငကြိမ်ဖြစ်တယ်ဟုတ်တယ်ဒီနေ့ကျတော့ဒီနေ့ကျတော့တစ်ချိန်7နာရီခွဲရနေ9နာရီဖြစ်9နာရီခွဲကြတယ်ဟုတ်ကဲ့ဒီနေ့ဖြစ်တာကလွယ်ကောတောင်ပဲ့နော်ပုံမျိုးလေးမနဲ့ဖြစ်တဲ့တိုက်ပွဲပါ
မနေ့ကတိုက်ပွဲဖြစ်ခဲ့တဲ့ဝမ်ဖာဆောင်တံတားအနီးကစခန်းကိုတော့စုခွာပေးမှမဟုတ်ကြောင်းသူကဆက်ပြောပါတယ်။မိုင်းရှူးမြို့နယ်အတွင်းဒီလ17ရက်နေ့12ရက်နေ့တွေကတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်တိုက်ပွဲတွေရပ်ဆိုင်းဖို့ရှမ်းတပ်ဖွဲ့ကခေါင်းဆောင်တွေနဲ့အရှိအလေပိုင်းတိုင်းကတာဝန်ရှိသူတွေညှိနှိုင်းခဲ့ပါတယ်။အဲ့ဒီနောက်ရှမ်းတပ်ဖွဲ့ကသူတို့ရဲ့ယာယီစခန်းကိုစုခွာပေးခဲ့တယ်လို့ပြောပါတယ်။SSA မြောက်ပိုင်းနဲ့အစိုးရအကြားမှာ2012ခုနှစ်နှစ်ဆန်းကစပြီးအပြစ်ခတ်ရပ်ဆဲခဲ့ပေမဲ့ဒီလိုအပြစ်ခတ်ရပ်ဆဲပြီးတဲ့နောက်ပိုင်းမှာတိုက်ပွဲပေါင်းအနည်းဆုံးအကြိမ်100လောက်ဖြစ်ပွားခဲ့ပါတယ်။ ရှမ်းတပ်ဖွဲ့နဲ့အစိုးရတပ်အကြားမနေ့ကတိုက်ပွဲဖြစ်ပွားနေချိန်မှာပဲပလောင်ခေါ်တအံ့အမျိုးသားလွမြောက်ရေးတပ်ဖွဲ့ TNLA နဲ့အစိုးရတပ်အကြားမှာတိုက်ပွဲ၄ချိန်ဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွေဟာမူဆယ်မြို့နယ်မုံကိုမြို့နယ်ခွဲမှာ၁ချိန်နန်းခမ်းမြို့နယ်မှာ၁ချိန်နဲ့မန်တုံမြို့နယ်အတွင်းမှာ၂ချိန်ဖြစ်ပွားခဲ့တယ်လို့ပလောင်တပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ပါတယ်ဒီတိုက်ပွဲ၄ချိန်နဲ့ပါဆိုရင်ဇွန်လအတွင်းမှာပလောင်တပ်ဖွဲ့နဲ့အစိုးရတပ်အကြားအနည်းဆုံးတိုက်ပွဲ23ပွဲဖြစ်ခဲ့တယ်လို့ပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးဌာနရဲ့တာဝန်ခံမိုင်အိုက်ကျော်ကပြောပါတယ်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေရတဲ့အပေါ်မှာတော့မိုင်အိုက်ကျော်ကအခုလိုပြောပါတယ
်တိုက်ပွဲဖြစ်တာဒီနေ့ပူစိတ်တာဒီကျွန်တော်ကနေစားတော့မေလာနဲ့ကြည်ကျွန်လာတယ်မှာဘာကြောင့်ဖြစ်လဲဆိုရင်ဒီလူကဒီဘက်ကျွန်တော်တန်းနေနေဒီမှာလှုပ်ရှားနေတဲ့တိုင်းက30ကျော်လောက်တော့ပဲရှိတယ်အမတ်လာတဲ့မှာဒါတမကုန်ကုန်တက်လာတယ်။ဤရလာတဲ့မှာတမရှိရှိတက်လာ။အမျိုးတို့တိုက်မှာဒီကျွန်တော်လူရှားနေရတွင်ကိုဆိုတော့တရင်ပေါင်း60ကျော်လို့ရှိရ။အခုဆိုရင်ကျွန်တော်ဒီစကိုင်းချန်နဲ့တို့ကလက်တိုက်တယ်။ပြီးရင်ကျွန်တော်တွားမဲ့လမ်းကြောင်းတွေလိုက်ပေးတယ်။ Facebook မှာတက်ခတ်တာလည်းရှိတယ်။အဲကြောင့်ကိုတက်ဖို့ရပူပြီးညစ်လာ။
ပလောင်တပ်ဖွဲ့နဲ့အစိုးရအကြားမှာအပြစ်ခတ်ရစေးရေးအတွက်တရားဝင်တစ်ကြိမ်အလွတ်သဘောတစ်ကြိမ်ဆွေးနွေးခဲ့ပေမဲ့အခုအချိန်ထိတော့သဘောတူညီချက်မရသေးပါဘူး။ပြီးခဲ့တဲ့အပတ်အတွင်းကတော့ကချင်ပြည်နယ်မန်ဝင်းကြီးဘက်မှာကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA နဲ့အစိုးရတပ်ဖွဲ့အကြားမှာအ ਨੇ စုံတိုက်ပွဲ၃ချိန်ဖြစ်ပွားခဲ့ပြီး KIA နဲ့အစိုးရကိုယ်စားလှယ်ရေးပါဝင်တဲ့ပြည်ပခညှိနှိုင်းရေးအဖွဲ့အကြားမှာတိုက်ပွဲတွေရပ်ဆိုင်းဖို့အတွက်ဆွေးနွေးခဲ့ကြရပါတယ်။လောလောဆယ်မှာတော့မန်ဝင်းဒေသအတွင်းမှာတိုက်ပွဲတွေဟာငြိမ်သက်နေပေမဲ့နှစ်ဖက်တပ်တွေအကြားမှာအပြန်အလှန်စောင့်ကြည့်နေတဲ့အနေအထားရှိရလို့ဒေသခံတွေကပြောပါတယ်။မြန်မာအစိုးရရဲ့ငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းရေးကော်မတီ NCCT တို့ဟာတပြည်လုံးအပြစ်ခတ်ရစဲရေးစာချုပ်ပေါ်ပေါက်လာဖို့အတွက်ညှိနှိုင်းဆွေးနွေးနေပါတယ်။မေလအတွင်းနောက်ဆုံးတွေ့ဆုံစဉ်မှာဒီလကုံပိုင်းမှာနှစ်ဖက်ကိုယ်စားလှယ်တွေထပ်မံဆွေးနွေးဖို့သဘောတူခဲ့ပေမဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကထပ်မံညှိနှိုင်းမှုတွေရှိနေတာကြောင့်တမတ်ရက်မှာတွေ့ဆုံဖို့ကိုရွှေ့ဆိုင်းထားပါတယ်။
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့ထိုင်းနိုင်ငံတွင်ကမြန်မာလုံသမားတွေရဲ့သတင်းကိုပြောပြပါောင်းမယ်ထိုင်းနိုင်ငံဘန်ကောက်မြို့ဤမဟာချိုင်ဒေသကအထူးသဖြင့်ဒီရေထွက်လုပ်ငန်းလုတ်ကင်ရာမှာလုတ်ကင်နေကြတဲ့မြန်မာနိုင်ငံသားတွေတဲကအထောက်အထားမရှိကြသေးတဲ့အလုံသမားတွေတရဝင်းနေထိုင်အလုတ်လုတ်ကင်ခွင့်ရကြတော့မှာဖြစ်ပါတယ်အလုတ်လုတ်ခွင့်နဲ့နေထိုင်ခွင့်လက်မှတ်တွေထုတ်ပေးမဲ့ဌာနတစ်ခုကိုအဲ့ဒီဒေသမှာဇူလိုင်လ30ရက်နေ့ကစပြီးတော့ဖွင့်လှစ်လှုပ်ဆောင်ပေးတော့မှာဖြစ်တယ်လို့ကုန်ကြစည်းရေးကလည်းတက်တာသွားမယ်အကြောင်းထိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်။ဒါကအရင်ထုတ်ထားပေးတဲ့ယာယီပတ်စပို့နဲ့ဘာကွာခြားမှုရှိပါသလဲ။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတော်မန်ရေးမာကသတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံမှာတရားမဝင်နေထိုင်နေတဲ့မြန်မာရွှေ့ပြောင်းလူသမားတွေကိုလုံခြုံစွာနဲ့အလုပ်လုပ်နိုင်အောင်ရေရက်ဖြစ်စည်းလုပ်ငန်းအများအပြားရှိနေတဲ့မဟာချိုင်ဒေသမှာအလုပ်လုပ်ခွင့်လက်မှတ်တွေကိုရက်ပေါင်း60အတွင်းလှုပ်ပေးတော့မှာဖြစ်ပါတယ်။ထိုင်းနိုင်ငံအလုပ်သမားဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့မဟာချိုင်ဒေသကထောင်ကနန်းလောက်ရှိတဲ့လုပ်ငန်းရှင်တွေတွေ့ဆုံကြပြီးမြန်မာလူသမားတွေအနေနဲ့နေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်လက်မှတ်ကျန်းမာရေးစောင့်ရှောက်မှုအပါအဝင်ကုန်ကျငွေပေါင်း2580ပဲကုန်ကျတော့မှာဖြစ်ကြောင်းအသိပေးခဲ့တယ်ဆိုပြီးအစည်းအဝေးတက်ရောက်ခဲ့တဲ့အလုသမားရဲ့လှုပ်ဆောင်နေသူတဦးကပြောပြပါဗျာ
။ကုန်ကျငွေဆိုတဲ့အမရေတက်တာလေဗျာ။ဟိုတစ်နှစ်လုံးလုံးမှာလှုပ်သမား900ရေပုတ်တက်မှတ်ထားတာနော်။သွေးစစ်တာက600ရာ။ဒါဟိုတစ်နှစ်ကျန်းမာရေးကဆောင်းရှောက်ခွင့်ရမယ်။1900ကို300ရာရှော့ပြီးပူကြီးရတာက1500လေးရှိနေတယ်။နာချိန်မှာတော့ရေစုံစုံပဲဘာလို့ဒီမှာပင်လေလှုပ်သမားတွေညားတဲ့အတွက်ပြည်ညာကိုဆွဲရတာသူချက်ပေးလိုက်တာ။နာကြမှာရှိတဲ့ပမာရီအချမ်းတို့နေရာပမာရီမာချိုင်နေတာလာလို့ဘုံလုံးပဲ။ဒီတို့ကလည်းလာပေါ့ဗျာ။မာချိုင်ရဲ့အလုတ်ခွန်ဝင်တင်ဖြစ်နေရမယ်။ဒါဆိုရင်တော့ရတယ်
ထိုင်းနိုင်ငံကစစ်အစိုးရအနေနဲ့ရွှေပြောင်းလုံသမားတွေနဲ့ပတ်သက်လို့ကြေညာချက်တွေထုတ်ပြန်ပြီးမဟာချိုင်ဒေသကနေစတင်လှုပ်ဆောင်ပေးတော့မှာဖြစ်ကြောင်းပြောဆိုရတာနဲ့ပတ်သက်လို့မြန်မာအစိုးရနဲ့ဆက်သွယ်ပြောဆိုမှုရှိမရှိမြန်မာတန်ရုံကအလုံသမားတန်အရာရှိဦးသိန်းနိုင်ကိုလည်းဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်
။အဲကျွန်တော်မြန်မာဘက်ကတော့အဲ့ဒီလိုအလုပ်ထုတ်ပြန်ထားတဲ့ဆိုတာလေးကအကြမ်းမင်းလေးကိုလက်မတင်ကြတာပါလေ။ဘာမှပြန်မလာပြီပါဘူး။ဒါကြောင့်ပေါင်း60အတွင်းမှာတော့အဲ့ဒါလေးလုပ်ကြလို့ရှိရင်နေတိုင်းမရမယ်ဒီတွင်းမှာအဲမိမိရဲ့လုပ်ငန်းကိုလည်းမကြည့်အဖန်ရှိလည်းမရှိအဲတော့ကကြာတော့အဲ့ဒါမှမိမိတို့တော့ကဟိုပတ်ကားဖြစ်အောင်ဆက်ဆောင်ကြတာကြတယ်အခြေအနေနည်းနည်းကြာတော့တဲ့သဘောဆိုတော့အဲကြောင်းတဲ့အလားလားတော့ရှိပြီလို့ထင်ပါတယ
်ဒီထိုင်ခွင့်နဲ့ဒီဟာလက်မှတ်လုပ်မယ်ဆိုရင်ဒီနေရာကြီးနိုင်ငံကူးလက်မှတ်တွေဘာတွေကလုပ်ဖို့မလိုဆိုတဲ့သဘောမျိုးလား
မဟုတ်နိုင်ငံကူးလက်မှတ်ကလိုတယ်လို့ရမှာပဲဆိုတော့ဒီပေါင်း60ကျော်မှာခုနလိုပေါ့နော် ဟိုအဆောက်အဦတွေအခက်အခဲဖြစ်နေကြတယ်ပတ်သက်လို့အဲ့ဒါကိုဦးစားပေးလုပ်တဲ့သဘောပေါ့
မြန်မာရှေ့ပြောင်းလို့သမားအခွင့်အရေးကိုရက်ကဥအောင်ကျော်ကတော့ထိုင်းနိုင်ငံမှာအလုသမားတွေဟာတရားဝင်သတ်မှတ်ထားတဲ့ဈေးနှုန်းထက်ပိုပေးရတဲ့အလုသမားလက်မှတ်နဲ့နိုင်ငံကလက်မှတ်ရဲ့ဈေးနှုန်းကြောင့်စိတ်ပြတ်မှုတွေရှိလာကြောင်းလက်ရှိထိုင်းအစ်အစိုးရကလုတ်ပေးမယ်ဆိုတဲ့လက်မှတ်ကိုစိတ်ဝင်စားသူတွေများလာတယ်လို့လည်းဆိုပါတယ
်မှားချင်တဲ့တန်းတူးနေတဲ့လုတ်သမားတွေအားလုံးကကြီးရွှဲပစ္စည်းလုတ်သမားဖြစ်ဖြစ်ကုန်းလုတ်သမားပဲဖြစ်ဖြစ
်
4,500 12,000 14,000 15,000 ဆိုတာတွေကအားလည်းကျွန်တော်ဒီမှာလာတိုင်ရတယ်တို့အဲ့လန်ကြောင့်ဝင်သွားတဲ့အခါမှာလဲနိုင်ငံတော်အထူးခြားကတိကျမှန်ကန်တဲ့ကုန်ကျစရိတ်တွေကိုဒီချွတ်ပြောင်းလို့တမားတွေခံစားခွင့်ရအောင်ဘာတစ်ခုမှမကာကွယ်ပေးနိုင်ကြဘူးဒီလပတ်စပုတ်နဲ့ပတ်သက်မှာလို့တမားတွေစိတ်ကုန်သွားတဲ့အကြောင်းတရားလေးမှာအဲ့ဒါလည်းပါတယ်ခဏ
ထိုင်းနိုင်ငံမှာရွှေပြောင်းလို့တမားနှစ်တန်းခွဲကနေ3တန်းလောက်ရှိနိုင်တယ်ဆိုပြီးထိုင်းနဲ့မြန်မာနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားပေမဲ့တနေ့တခြားအလုတ်ကန်ရှာဖွေလာသူတွေများလာတဲ့အတွက်၃တန်းကနေ၄တန်းလောက်ထိရှိနိုင်တယ်ဆိုပြီးအလုတ်သမားရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကခန့်မှန်းထားတာပါတရားဝင်မှတ်ပုံတင်ထားတဲ့အလုတ်သမားဟာ1.8တန်းသာရှိတဲ့အတွက်ကျန်တာတွေကတရားမဝင်လှုပ်သားတွေအဖြစ်ထိုင်းအစိုးရကသတ်မှတ်ထားပါတယ်ဒီအတွက်ထိုင်းနိုင်ငံအတွင်းမှာတရားမဝင်ရွှေပြောင်းလုတ်သမားတွေဟာနိုင်ငံတော်လုံခြုံရေးကိုထိခိုက်မှုတွေဖြစ်စေတယ်သူတို့ကိုစနစ်တကျဖြစ်အောင်လှုပ်ဆောင်မယ်ဆိုပြီးထိုင်းအစိုးရကအာနာသိမ့်အပြီးမှာသူတို့ရဲ့လှုပ်ဆောင်မဲ့ရီမန်းချက်17ချက်ထဲမှာထည့်သွင်းပြောဆိုထားတာပါကမ္ဘောဒီးယားနယ်စပ်မှာတော့အလုလခွင့်လက်မှတ်တွေကိုလက်ရှိလှုပ်ဆောင်ပေးနေပြီဖြစ်ပါတယ်ဇွန်လ20ရက်နေ့မှာတော့မဟာချိုင်ဒေသမှာနေထိုင်ခွင့်နဲ့အလုသမားလက်မှတ်တွေကိုလွန်ခဲ့တဲ့10နှစ်ခန့်ကလုတ်ပေးတဲ့ဈေးနှုန်းထက်ပိုပြီးတော့တက်တာအောင်လှုပ်ဆောင်ပေးတော့မှာဖြစ်ကြောင်းအသိပေးခဲ့သလိုအလုသမားတွေလုံခြုံမှုဖြစ်အောင်လှုပ်ဆောင်ကြဖို့ကိုလည်းမြန်မာလူသမားတွေနဲ့အလုလုပ်နေတဲ့လုပ်ငန်းရှင်တွေကိုပြောဆိုခဲ့ပါတယ်အခုဆိုရင်မဟာချိုင်ဒေသမှာမြန်မာအလုသမားတွေအတွက် one stop service လို့ခေါ်တဲ့စင်တာတစ်ခုဖွင့်လှစ်ပြီးနောက်မှာအလုသမားလိုအပ်ချက်တွေရှိနေတဲ့ခရိုင်22ခုမှာလည်းစင်တာတွေဖွင့်ပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ်ရှင်
။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့စီဇန်တွေကိုဖန်ယူနားဆင်နိုင်တဲ့ကီလိုဟက်တချို့အပြောင်းလဲရှိတာကိုလည်းပြောပြချင်ပါတယ်။နောက်2နာရီကြာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုကီလိုဟက်1905 9885 9323 11965နဲ့12305တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အဲ့ဒီမှာနောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အတူပတ်ဆင်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ဒီ OE တောက်ကြန်နေညနေပဲအစီအစဉ်တွေကိုအဆုံးမသတ်ခင်ကြံနေသေးတဲ့အချိန်လေးအတွင်းမှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချင်းပြီးတော့ကိုအောင်လွင်ဦးကကြေညာပေးပါမယ်ရှင်
။ဘယ်ချင်းနိုင်ငံဘရက်ဆက်မြို့မှာဒီကနေ့လက်မှတ်ရေးထိုးသဘောတူညီလိုက်တဲ့ဥရောပသမဂ္ဂ EU နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အတွက်ယူကရိန်းအနေနဲ့တန်ဖိုးကြီးကြီးပေးခဲ့ရတဲ့အကြောင်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောပါရယ်ရုရှားနိုင်ငံကမလိုလားတဲ့သဘောထားတွေပြောဆိုခဲ့ပေမဲ့လည်းသဘောတူညီချက်ကသမိုင်းဝင်မဲ့အစီအစဉ်တစ်ခုဖြစ်နေယူကရိန်းသမ္မတကပြောဆိုခဲ့တာပါ။ဥရောပကော်မရှင်ရဲ့အကြီးအကဲတူရွေးချယ်ဖို့အတွက်ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဘရက်ဆဲမြို့မှာနှစ်ရက်ကြာဆွေးနွေးနေပါတယ်။လူဇင်ဘော့ဝန်ကြီးချုပ်ဟောင်းယွန်ကလီကလော့ဒီယွန်ကာရွေးချယ်ခံရလိမ့်မယ်ဆိုပြီးတော့လည်းအများကမျှော်လင့်နေကြတာပါ။ EU နိုင်ငံမှာခေါင်းဆောင်တူကိုအင်္ဂါနေ့မှာနောက်ဆုံးထရွေးချယ်ဖို့ရှီယာဘာသာရေးခေါင်းဆောင်တွေကနိုင်ငံရေးအုပ်စုတွေကိုတောင်းဆိုနေတာကြောင့်ဝန်ကြီးချုပ်နော်ရီအယ်မာလီခီပေါ် PR တွေလည်းပို့တိုးလာနေပါတယ်။မကြာသေးခင်ကတော့ပဲအစ်စ်ရွေးချယ်ခဲ့တဲ့လွှတ်တော်မှာခေါင်းဆောင်တဲ့ရွေးချယ်မဲ့အစီအစဉ်မှာတော့ယူရနိုင်ငံကဆွန်နီမွတ်စလင်လူနည်းစုတွေအပါအဝင်ကြည်ကြဲပြင်းပြင်းပါဝင်ခွင့်ရနိုင်လိမ့်မယ်လို့လည်းအများကမျှော်လင့်နေကြတာပါ။မြန်မာသမ္မတဦးသိန်းစင်ရဲ့၄ရက်ကြာတရုတ်နိုင်ငံခီးစဉ်ဒီကနေ့စတင်ရမှာတော့တရုတ်သမ္မတပါဝင်အစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။တရုတ်သမ္မတရှီချင်းဖင်အပါအဝင်တရုတ်စိုးရတာဝန်ရှိသူတွေနဲ့ဗီဂျင်းမြို့တော်မှာတွေ့ဆုံရမှာတော့နှစ်နိုင်ငံဆက်ဆံရေးတွေတူတဲအောင်ဆောင်ရမှာဖြစ်တဲ့အကြောင်းသမ္မတဦးသိန်းစင်ကပြောဆိုသွားခဲ့တာပါမြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲတွေလှုပ်ဆောင်လာရကအနောက်နိုင်ငံတွေကဆက်ဆံတွေများလာတာနဲ့အမျှတချင်ကမြန်မာဆွေရီပေါ်နိုင်ငံရေးစီးပွားရေးအဩစာညောင်းတယ်လို့အများကမြင်ကြပေမဲ့မြင်နေတဲ့တရုတ်နိုင်ငံနဲ့ဆက်ဆံတွေအပေါ်မှာရိုက်ခတ်လာမလားဆိုပြီးတွက်ဆမှုတွေရှိနေတာဖြစ်ပေမဲ့ခီးစင်ကိုဖိတ်ကြားခဲ့တဲ့တရုတ်သမ္မတကတော့နိုင်ငံခြားဆက်ဆံရေးတွေကိုဆက်လက်ထိန်းသိမ်းမှုပြောဆိုခဲ့ပါတယ်
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေစီစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Glenn Von Carlio ဖြစ်ပါတယ်ကျမကတော့နနာချက်ပါ VOA American တညနေပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ခဲ့တဲ့ Radio စီစဉ်ပြပချင်းမှာ VOA ရုံးမြင့်တန်ကြားစီစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asia Set 7ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင် VOA ကိုကြည့်ရှုနားဆင်အားပေးတဲ့အတွက်လည်းသောတာရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.